ပြည်ထောင်နိုင်ငံလန်ဒန်မြို့မှာရှိတဲ့ London Bridge တရားပေါ်မှာစနေနေ့ဒေသဆန်တော်ကြီးည10:00နာရီ8မိနစ်လောက်ကဖန်ကားတစ်စင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တရားပေါ်မှာရှိတဲ့သူတချို့ထိခိုက်ဒဏ်ရာရပြီးလမ်းဘေးမှာလဲကျကုန်တယ်လို့ London ရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုအဖြစ်ကင်တွယ်ဆောင်ရွက်နေကြောင်းလည်း London ရဲတပ်ဖွဲ့ကပြောပါတယ်။အခင်းပြတဲ့အချိန်ကတရားပေါ်မှာရှိနေတဲ့မြင့်မြင့်တက်တဲ့ရဲ့အဆိုအရတရားပေါ်မှာရှိတဲ့သူတွေကိုအဖြူရောင်ဗန်ကားနဲ့လိုက်တိုက်ခဲ့တာကြောင့်လူရှိဦးလောက်လမ်းဘေးမှာလဲကျကုန်တယ်လို့ဆိုပါတယ်။အခင်းဖြစ်သွားတဲ့နေရာအနီးမှာတနတ်တန်တွေလည်းကြားရတယ်လို့ဆိုပါတယ်။ဗန်ကားဟာတိတ်မြစ်ကိုဖျက်ဖောက်ထားတဲ့တရားပေါ်ကနေတောင်မက်ကိုဦးတည်ပြီးအရှင်ပြင်းပြင်းနဲ့မောင်းလာတာကိုတွေ့ရကြောင်းလည်းမြင့်မြင့်တက်တွေကပြောပါတယ်။ရိုက်တာသတင်းဌာနကိုပြောပြတဲ့တခြားမြင့်မြင့်တက်တွေရဲ့အဆိုအရကတော့လူတချို့ဟာဓာတ်တန်ရာတွေရထားကြပုံရတယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာမှုအခြေအနေတွေကိုတော့အခုချိန်ထိအာဏာပိုင်တွေကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။လန်ဒန်ကလာတဲ့တခြားသတင်းတွေကတော့အမျိုးသားနှစ်ဦးဟာလည်းဗန်ကားနဲ့တိုက်တဲ့မရှိမနှောင်အချိန်လောက်ကလန်ဒန်ဘရစ်ဂျ်တရားရဲ့တောင်ဘက်မလမကမှာရှိတဲ့ဘိုရိုဇီးထဲမှာရှိတဲ့စားတောက်ဆန်တစ်ခုထဲဝင်ပြီးအမျိုးသားနှစ်ဦးကိုဓားနဲ့ထိုးခဲ့တယ်လို့ဆိုပါတယ်။လန်ဒန်ကလာတဲ့တခြားသတင်းတွေအရကတော့တိုက်ခိုက်မှုဟာမတူညီတဲ့နေရာ၃နေရာမှာဖြစ်နေတယ်လို့ဖော်ပြကြပါတယ်။ဒါဟာမလာကဆာလို့အကြမ်းဖက်တိုက်ခိုက်မှုလန်ဒန်မြို့မှာ၃ခုဖြစ်တာလည်းဖြစ်ပါတယ်။အခုချိန်မှာတော့အခင်းဖြစ်တဲ့နေရာကိုလက်နက်ကင်ပြည်တင်ရဲတပ်ဖွဲ့တွေကလုံခြုံရေးတာဝန်ယူထားပြီးအဲ့ဒီနေရာကိုမလာကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။